အလုတ်ကန်ဖန်ဒီရေးကမြန်မာအစိုးရရဲ့ဦးစားပေးလုပ်ငန်းတစ်ခုဖြစ်တယ်လို့နိုင်ငံတကာအလုတ်သမားများအဖွဲ့ချုပ် ILO ညီလာခံမှာမြန်မာအစိုးရကပြောကြားပါတယ်အလုတ်ကန်ဖန်ဒီပေးရေးအလုတ်သမားဥပဒေပြင်ဆင်ရေးတွေလုပ်နေတယ်လို့အစိုးရကဆိုပါတယ်အလုတ်သမားရေးဆောင်ရွက်နေသူတွေကတော့မြန်မာအစိုးရရဲ့လှုပ်ဆောင်မှုအပေါ်အားမလို့အားမရဖြစ်နေကြပါတယ်မတ်တင်ကြီးထိုက်ကစူးစီးတင်ပြထားတာပါ
အလုတ်ကန်ရေးဖန်တီးရေးမြန်မာဆွေရဘက်ကဦးစားပေးဆောင်ရွက်နေတယ်လို့အလုတ်သမားလွင့်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းစွေကနိုင်ငံတကာအလုတ်သမားအဖွဲ့ ILO ညီလာခံမှာပြောဆိုခဲ့ပါတယ
် Job creation is one of the national priorities of Myanmar. Tripartite dialogue will be further complement our efforts.
လောကန်ရေးဖန်တီးပေးရေးကမြန်မာနိုင်ငံရဲ့မျိုးသားအဆင့်ဦးစားပေးလုပ်ငန်းတွေတဲ့ကတခုဖြစ်ပါတယ်။တင်တော်တဲ့အလုပ်ကိုင်းရေးဖန်တီးရေးသုံးဘွန်ဆိုင်တွဲဆောင်ဆွေးနွေးရေးနဲ့ရှေ့ဆက်ဖော်ဆောင်သွားမှာဖြစ်ပါတယ်။အစိုးရရဲ့ဆောင်ရွက်ချက်တွေကိုအကျဉ်းချုပ်တင်ပြခြင်းပါတယ်။အမျိုးသားအဆင့်သုံးဘွန်ဆိုင်ကော်မတီမှာအစိုးရအလုပ်သမားနဲ့အလုပ်ရှင်ကိုယ်စားလှယ်တွေပါဝင်ပါတယ်လို့ဝန်ကြီးဦးသိန်းစွေပြောဆိုသွားတာဖြစ်ပါတယ်။နိုင်ငံတကာအလုပ်သမားအဖွဲ့ ILO ရဲ့106ချိန်မြောက်မီလာခံကိုဇွန်လ9ရက်နေ့ကနေ16ရက်နေ့အထိဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာကျင်းပခဲ့တာပါမြန်မာနိုင်ငံမှာအလုပ်ကိုင်တွေဖော်ဆောင်နိုင်ရေးအလုပ်သမားဥပဒေတွေပြင်ဆင်ရေးအပြင်ရွှေပြောင်းအလုပ်သမားတွေကိုအကာအကွယ်ပေးရတဲ့အတွက်ပါဦးစားပေးဆောင်ရွက်နေတယ်လို့ပြည်ထောင်စုဝန်ကြီးဦးသိန်းစွေကပြောပါတယ
် As the international community is striving for a global compact on migration
နိုင်ငံတကာသံဝိုင်းကြီးရဲ့ချစ်ချောင်းချစ်ချောင်းမှုဆန္ဒသဘောတူညီချက်ရဖို့ကြိုးပမ်းနေတာနဲ့အတူချစ်ချောင်းလူသမားတွေကကာကွယ်ပေးရင်မြင့်တင်ပေးရင်အလို့သမားတို့ရဲ့စွမ်းရည်ဖွံ့ဖြိုးတိုးတက်ဖို့နဲ့လူမှုဖူလုံရေးစနစ်ရှင်သန်အားကောင်းရေးကိုလည်းဒီကဦးစားပေးဆောင်ရွက်နေပါတယ်လို့ဝန်ကြီးဦးသိန်းစွေပြောဆိုခဲ့တာဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတဲ့လက်ထက်မှာအလို့ကန်တစ်တွေတိုးတက်လာတဲ့တိတာထင်ရှားတဲ့အထောက်အထားမရှိဘူးလို့အလို့သမားကြီးဆောင်ရွက်သူတချို့ကဝေဖန်ပါတယ်။အလုတ်သမားတွေအနေနဲ့ကတော့အလုတ်အကိုင်းမဆုံးရှုံးရတဲ့အတွက်အာမခံချက်မရှိတဲ့အခြေအနေနဲ့ရင်ဆိုင်နေကြရတာလို့သွေးစည်းညီညွတ်တော်တမကများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အစည်းအဝေးမှူးဒေါ်မျိုးမျိုးဤကအခုလို့ပြောပါတယ်
။လုံလုံးဆယ်မှာဥပဒေဆိုင်ဆိုင်ရာမှာအားနည်းတာတွေကအလုတ်တွေကိုအစုလိုက်ပြုံလိုက်ချုပ်နေဝင်တဲ့တွေကိုဒါပေမဲ့ဝင်ကြီးဌာနအနေနဲ့စိတ်ပြီးတော့ထိရောက်တဲ့စွမ်းဆောင်မှုမလုပ်နိုင်ဘူးပေါ့။
အလုတ်သမားရေးတိုးတက်မှုအတွက်အလုတ်သမားဥပဒေတွေပြင်ဆင်ရေးကအခရာကျတာမှန်ပေမဲ့ဒီဥပဒေတွေမပြင်ဆင်နိုင်သေးခင်မှာရှိနေတဲ့ဥပဒေအတိုင်းအတိအကျကျင့်သုံးနိုင်မဲ့အစိုးရရန်တရားတရားလိုအပ်နေတာလို့လဲအလုတ်သမားရေးဆောင်ရွက်နေတဲ့ဒေါ်မျိုးမျိုးအေးကထောက်ပြပါတယ
်ကျွန်တော်တို့ကတော့ law reform ပါနော်နောက်တစ်ချက်က law reform မလုပ်နိုင်ရင်ဒါသူ့ဟာလည်းသူရှိနေဒါပေမဲ့ law and instrument ဒီ law အသက်ဝင်အောင်အတွက်လုပ်ဖို့တဲ့ institution အရာအားနဲ့ကျမတို့အလုပ်သမားတယောက်ကအလုပ်ကျုပ်သွားရင်အလုပ်သမားတယောက်တစ်ခုခုဖြစ်ဘယ်ကိုသွားရမလဲဘာကိုလုပ်ရမလဲအဲ့ဒီမှာတာဝန်ယူမဲ့တာဝန်ခံမဲ့လူတွေပေါ့နော်ကျမပြောတာအောက်ခြေဦးစီးရာရှိထားလိုက်တော့ညွန်ကြားရင်းမှုချုပ်လည်းပဲအစ်င့်တော်မှာဒီကိစ္စဟာပုံညွန်ကျုံးလည်းပဲဆိုင်တယ်ဒီကိစ္စဒီညွန်ကျုံးလည်းပဲဆိုင်တယ်ငါတို့လည်းမဆိုင်ဘူးလို့ပြောနေတဲ့အစားပေါင်းဆက်ညီနိုင်ပြီးတော့အလုပ်သမားကိစ္စကိုဘယ်လိုပြေလည်အောင်ဖြေရှင်းမလဲဆိုတဲ့အခြေတစ်ခုကိုထောက်မယ်ဆိုလို့ရှိရင်ဒီလောက်ကြိုးစားမှတက်ဘူးလို့ကျမအမြင်နဲ့ဥပဒေကျင်းတာပြင်တာပေါ့လေဥပဒေဆိုတာကတော်တော်ကိုသွားရမယ်ပြင်ဆင်တဲ့အပိုင်းတွေရှိတယ်အဲ့ဒါမလုပ်ခင်ဆိုင်ကြမှာကျွန်တော်တို့ဒီတိုင်းငုတ်တုတ်ထိုက်နေရမှာလားပေါင်းဆက်ပြီးတော့အဖြေစာပြီးလုပ်တင်တယ်လို့ကျွန်တော်မြင်တယ
်မြန်မာအစိုးရရဲ့အလုပ်သမားဥပဒေပြင်ဆင်ရေးလုပ်ငန်းတွေပွင့်လင်းမြင်သာမှုရှိဖို့နောက်အစိုးရအတိအမှတ်ပြုအလုပ်သမားအဖွဲ့တွေအချင်းမဟုတ်ဘဲအလုပ်သမားကိုစားပြုအဖွဲ့အစည်းတွေအလုံးပါဝင်ခွင့်ရရေးတန်းတူဆွေးနွေးခွင့်ရရေးရှိဖို့လိုအပ်တယ်လို့လည်းအလုပ်သမားကြီးလှုပ်ရှားသူတွေကပြောဆိုကြပါတယ်ပြီးခဲ့တဲ့သတင်းဖတ်အတင်ချင်းပါခဲ့တဲ့ ILO ညီလာခံမှာတော့မြန်မာနိုင်ငံကို2019ခုနှစ်2020အတွက် ILO အုပ်ချုပ်မှုအဖွဲ့ဝင် Deputy Member အဖြစ်လဲရွေးချယ်ခြင်းခံခဲ့ရပါတယ်မြန်မာနိုင်ငံတွင်လက်ရှိ ILO ဆက်သွယ်ရေးအရာရှိယုံအစားမြန်မာနိုင်ငံဆိုင်ရာ ILO ရုပ်အဖြစ်ကြောင်းလဲဖွင့်နေနိုင်ရေးလဲ ILO ညွှန်ကြားမှုချုပ်နဲ့ပြည်ထောင်စုဝန်ကြီးဦးသိန်းစွေတို့ဆွေးနွေးခဲ့ကြပါတယ်ရှင်